မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းအကြမ်းဖက်ဖိနှိပ်မှုတွေကြောင့်အိန္ဒိယနယ်စပ်ဖြတ်ခိုလုံခဲ့ကြတဲ့မြန်မာနိုင်ငံသားအယောက်80ကျော်ကိုမဏိပူရာပြည်နယ်မိုးရီမြို့အနီးကကြေးရွာတွေမှာဒီနေ့နှစ်ဆမိုင်းလုံးကပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါဖမ်းဆီးခံသူစုစုပေါင်း84ယောက်မှာအသက်မပြည့်တဲ့ကလေး9ယောက်အပါအဝင်လူ28ယောက်ကိုအာမခံနဲ့ပြန်လွှတ်ပေးခဲ့ပြီးအချုပ်ခန်းအတွင်းတူဦးတည်ဆုံခဲ့ပါတယ်ကျန်တဲ့လူ55ယောက်ကတော့အင်ဖာမြို့ကထိန်းသိမ်းရေးအချုပ်ထောက်မှာဆက်လက်ထိန်းသိမ်းခံနေရတာဖြစ်ပါတယ်မြန်မာပြည်တွင်းအကြက်တဲတွေကြောင့်အိန္ဒိယနိုင်ငံကိုခိုလုံလာသူတွေကိုခုလိုခက်ခဲနေချိန်မှာလူသားချင်းစာနာထောက်ထားပြီးပြန်လည်လွှတ်ပေးစေချင်တယ်လို့မြန်မာနိုင်ငံဒုက္ခသည်များကော်မတီကပေါ်ဒေတာနိုင်ငံကလည်းဖြစ်တမူးဒေတာရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးထန်းစေးကပြောပါတယ
်အခုကျောမှာကရက်90ကျော်တန်ပြီးလေကျွန်တော်တို့ဒီချိန်မှာဒါဆက်ဆက်ဖြစ်ပြရလဲဆိုတော့မြန်မာပြည်ကဒီလူမျိုးတွေကဖြစ်ပြီးတော့မှဒီနေ့ဆက်ရေးရန်ရမြတ်တမောရက်ဆုံးသွားပြီအဲ့မှာကျောင်းနေနဲ့ပိတ်ရေယုံနေနဲ့ပိတ်ဖြည်းခါနေနဲ့ပိတ်ညာရနဲ့ပိတ်ဖြစ်သွားတဲ့ခါကျတော့ကျွန်တော်တို့ရင်းချင်းမှာလုံထားတဲ့လုပ်ငန်းစဉ်လေးဆက်လို့လို့ရတော့ဘူးရှိနေတာကပြီးတော့အမခံနဲ့ဒုက္ခလူတွေလည်းရှိတယ်လုံးလို့မရဘူးဒီတားချင်းစာနာထက်ထင်းနေရဒီဟာကိုပြန်သုံးသပ်ကြည့်ပြီးတော့မှအိန္ဒိယဆိုရလို့လေပြန်ရင်းပြန်လို့ဒုက္ခကိုအတွက်မြစ်တော်ကပြန်ပြန်ပြန်တော့တောင်းတင်တယ်လို့ကျွန်တော်ပြောတယ်ပြောချင်ပါတယ်
ဖန်စီထိန်းသိမ်းခံထားသူတွေလွတ်မြောက်ရေးအတွက်အမျိုးသားညီညွတ်ရေးအစိုးရ NUG ကိုလည်းတင်ပြထားပြီး NUG နိုင်ငံသားရေးဝန်ကြီးဌာနကအိန္ဒိယအစိုးရနဲ့ချိတ်ဆက်ဆောင်ရွက်ပေးနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်ဖန်စီခံရတဲ့မြန်မာနိုင်ငံသားတွေကိုအရင်ကနယ်စပ်မြို့ဖြစ်တဲ့မိုးရီမြို့မှာတရားမဝင်နယ်စပ်ဖြတ်ကျော်တဲ့လူဝင်မှုကြီးကြပ်ရေးဥပဒေအရရုံးတင်စစ်ဆေးခဲ့တာဖြစ်ပါတယ်ဒါပေမဲ့မေလာဆန်းကဖြစ်ပွားခဲ့တဲ့ကတဲ့နဲ့ကူကီလူမျိုးစုကြားဂျမ်ဖတ်တက္ကသမှုတွေနောက်ပိုင်းမှာတော့မဏိပူရပြည်နယ်မှာအစိုးရလုပ်ငန်းရန်ရာလည်းရပ်ဆိုင်သွားခဲ့ပါတယ်မဏိပူရာပြည်နယ်မှာအစိုးရလုပ်ငန်းရန်ရာတွေလည်းရပ်ဆိုင်သွားခဲ့ပါတယ်။ဖန်စီခန္ဓာသူတူရဲ့ဇနီးကတော့အချုပ်ကျနေသူတွေထဲမှာကူကီးလူမျိုးတွေပါဝင်တာကြောင့်အင်ဖာထိန်းသိမ်းရေးစခန်းကိုကတဲ့လူမျိုးတွေမကြာခဏလာဝိုင်းနေဆိုတဲ့သတင်းတွေကြားတာကြောင့်စိုးရိမ်မိကြောင်ပြောတယ်လို့သူတို့ကိုမြန်မာနိုင်ငံဘက်လွှဲပြောင်းပေးမှကိုလည်းစိုးရိမ်ကြောင်ပြောပါတယ
်။တမိုင်ကိုသားတော်အဖောင်ကိုလည်းဆုံးမလောက်ရှိနေတဲ့စက်သေးတွေလာလာမှဦးမြန်နဲ့တောင်းဆိုတယ်ပေါ့နော်လုံခြုံမှုကလုံးဝမရှိဘူးသူရင်နာပေါ့ရှင်ပြန်ဖို့လာတော့လုံးဝမဖြစ်နိုင်တဲ့အနေထားပါရှင်အခါနဲ့သူရင်ရတဲ့အနေထားပါ
ကတဲ့နဲ့ကူကီလူမျိုးစုအတီတယုံမှာလူ100လောက်တေဆုံးပြီး400ကျော်လောက်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်ဒီပဋိပက္ခအတွင်မိုးရီမျိုးကကတဲ့လူမျိုးအချို့လဲမြန်မာနိုင်ငံဘက်ကိုတင်းရှောင်ခိုလုံရတာတွေရှိခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ထွက်ပြေးတင်းရှောင်တဲ့ဒုက္ခသည်4000မဏိပူရပြည်နယ်မှာ9000ကျော်နဲ့နယူးဒေလီမှာ2000ကျော်လောက်ရှိမယ်လို့ဒုက္ခသည်အရေးလေးလာသူတွေကခန့်မှန်းထားပါတယ်ခင်ဗျာ